မြန်မာနိုင်ငံရဲ့သတင်းစာလွှတ်ခွင့်စင်တာကနိုင်ကြနေဆဲဖြစ်တဲ့အကြောင်းပြင်သစ်ချီဆိုင်နေစည်းမထသတင်းတောင်များဖွဲ့ RSF ရဲ့အစီရင်ခံစာတစ်ခုဖော်ပြပါရယ်နိုင်ငံတကာကသတင်းလွှတ်ခွင့်စင်တာနဲ့ပတ်သက်တဲ့အညွှန်းအငွင့်ကိုဗိုလ်တူနေကထုတ်ပြန်ရမှာကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကိုအဆင့်143နေရာတက်မှတ်ထားပါပြီးခဲ့တဲ့နှစ်ကတည်းကစရင်သတင်းစာလွှတ်ခွင့်အဆင့်တစ်ဆင့်တက်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုအနိုင်ကျစောင့်ကြည့်မှုတွေရှိနေစေဖြစ်ပေမဲ့စင်စာတိပြတ်မှုတွေရော့ကျလာနေတယ်လို့လည်း RSF အညွှန်းအငွင့်တွေကဖော်ပြထားပါတယ်နိုင်ငံရေးနဲ့ပတ်သက်တဲ့ဖော်ပြချက်တွေဟာအရင်ထက်စာရင်ပုံမလွတ်လပ်လာပေမဲ့အစိုးရပိုင်းသတင်းစာတွေမှာတော့ကိုယ်ပတ်သာစင်စာဖြတ်တောက်မှုတွေအစိုးရနဲ့စစ်တပ်လိုအာဏာပိုင်းအဖွဲ့အစည်းတွေကိုဝေဖန်တာတွေကိုရှောင်ရှားမှုတွေရှိနေစေဖြစ်တယ်လို့ဘာသာရေးတင်မှတ်မှုတွေနဲ့ပတ်သက်လို့သတင်းဖော်ပြမှုတွေဟာထိလွယ်ရှလွယ်အခြေအနေမျိုးမှာရှိနေတော့မယ်လို့လည်းထောက်ပြထားပါတယ်ကမ္ဘာတဝန်းကသတင်းလွှတ်လပ်ခွင့်အခြေအနေမှာတော့တိတိကျကျကြာဆင်းလာနေပြီးအစိုးရနဲ့ပုဂ္ဂလိကကဏ္ဍကသတင်းမီဒီယာတွေပေါ်ထိချုပ်မှုတွေပုံများလာနေတယ်လို့လည်းဖော်ပြထားတာပါလွှတ်လပ်စွာသဘောထားအမြင်ဖလှယ်မှုတွေကိုအားမပေးဘဲဝါရဖြန့်ချိမှုတွေကိုအသားပေးတဲ့ခက်ခဲကိုရောက်လာနေတယ်လို့လည်း RSF ရဲ့2016ခုနှစ်သတင်းလွှတ်လပ်ခွင့်ညွန်ငင်းကဖော်ပြထားပါတယ်ရီထရီးယားနိုင်ငံကတော့ကမ္ဘာမှာသတင်းလွှတ်လပ်ခွင့်အဆင့်တန်းအနေဆုံးဖြစ်သတ်မှတ်ပြီးဆီးရီးယားတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုလည်းအနေဆုံးဆင်သွင်းထားတာပါသတင်းစာလွှတ်လပ်ခွင့်အဆင့်တန်းအမြင့်ဆုံးဖြစ်တဲ့အဖြစ်နဲ့ဖင်လန်နိုင်ငံကိုတက်မှတ်ပြီးသူ့နောက်မှာတော့နယ်သာလန်နဲ့နော်ဝေတို့ရှိနေကြပြီးအင်တာနက်မှာစောင့်ကြည့်ထောက်လှမ်းမှုတွေရှိတယ်ဆိုပြီးဝေဖန်ခံရတဲ့အမေရိကန်ပြည်တော်စုကတော့အဆင့်40နေရာမှာရှိနေပါတယ်